ဒေါ်အောင်ဆန်းစုကြည်ကရွေးကောက်ပွဲမှာသူတို့ပါတီပြက်ပြက်သားသားနိုင်ခဲ့တဲ့အတွက် NLD ပါတီဝင်တွေကြီးပဲပါတဲ့အစိုးရတက်ကိုဖွဲ့စည်းနိုင်ပါတယ်။ဒါမှလည်းမဲဆွယ်စီအိုရင်ကာလမှာသူမဂရီပေပြောကြားခဲ့တဲ့အတိုင်နိုင်လို့အားလုံးယူမှာမဟုတ်ပဲနိုင်တဲ့အတွက်ဝေမျှပြီးအားလုံးနဲ့အတူတူပူးပေါင်းဆောင်ရွက်မှာဖြစ်တယ်။သူမဥဆောင်ဖွဲ့စည်းမဲ့အစိုးရအသစ်မှာ NLD ပါတီဝင်မဟုတ်တဲ့တိုင်းရင်းသားတွေကိုလည်းနေရာပေးပူးပေါင်းပါဝင်စေမှာဖြစ်တယ်လို့RFU ကိုမနေ့ကပြောကြားခဲ့ပါတယ်ဒီစကားကိုရန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ထွေထွေအတွင်းရေးမှူးဦးဆိုင်ညွန့်လွင်ကအားရဝန်သားကြိုဆိုလိုက်ပါတယ်ခင်ဗျာ
အခုကျွန်တော်မြန်မာနိုင်ငံမှာသဘောထားကြီးတဲ့အစိုးရတရားမလွဲမသွေလုပ်တယ်လေသူတို့သူဒီလိုမျိုးသဘောထားလိုက်တယ်ဆိုရင်သဘောထားကြီးရာရောက်တဲ့အတွက်အကြီးစားပြလဲတင်းမြေကြီးအတွက်ကိုလည်းအထောက်ကူပြုသွားမှာလို့ကျွန်တော်ထင်ပါတယ်
ရခိုင်အမျိုးသားပါတီခေါင်းဆောင်တဦးဖြစ်တဲ့ဦးလှစောကလည်းဒါဟာဖက်ဒရယ်ပြည်ထောင်စုပေါ်ပေါ်ရေးအတွက်မင်္ဂလာစကားပဲလို့ပြောပါတယ
်။ကောင်းပါရဲ့ဒါသဘောထားကြီးရယ်ဆိုတော့လည်းပြတာပေါ့လေ။အဲနောက်တစ်ခုကဟိုကျွန်တော်တို့ဒီနိုင်ငံဟာပြည်ထောင်စုစိတ်ဓာတ်နဲ့ကြာကောကလုံးတိုင်းရင်းသားတွေရှစ်ရှစ်ငငယ်စည်စည်လုံးလုံးနေတဲ့နိုင်ငံတစ်ခုဖြစ်ဖို့ဆိုရင်တော့အဲဒီတိုင်းရင်းသားတွေပေါ်မှာတန်းတူရေးသဘောထားတယ်ဆိုတာဟာဒါကောင်းတဲ့မင်္ဂလာရှိတဲ့စကားတစ်ခုပါပဲ။NLD ပါတီဟာတကယ်လူထုထောက်ခံမှုအမြင့်ဆုံးရတဲ့ချိန်မှာညှိနှိုင်းတဲ့ယဉ်ကျေးမှုကိုတော့လက်တွေ့ကြကြကောင်တယ်ပေါ်သွားမယ်ဆိုရင်တော့အပြည်တော်စည်းအတွက်မြန်မာကောင်းပါတယ်
။ဦးဆိုင်ညွန့်လွင်ကအဲ့ဒီလို NLD နဲ့ပူးပေါင်းဆောင်ရွက်ရမှာနှစ်ဦးနှစ်ဖက်ကြိုတင်သဘောတူညီချက်တွေတော့ချမှတ်ဖို့လိုလိမ့်မယ်လို့ပြောပါတယ်ခင်ဗျာ
။ဒီလိုမျိုးပေါ့နော်ဒီ power sharing လုပ်ကြတဲ့အခါမှာဒါခွဲလန်းပေးရပေါ့နော်။ဆိုတဲ့အခါကျတော့ဒါသဘောတူညီချက်တချို့တော့သူပြောကြရမှာပေါ့အရင်2030ဆုံးကလည်းပဲဒီသိသိဆိုတာအနေနဲ့ဆိုရင်ဒါပြည်နယ်နဲ့တိုင်းပြည်မှာလည်းအနိုင်မရတဲ့ပါတီကြီးပေါ့နော်ပါတီတွေပြီးကြတာရှိခဲ့ပါလေဆိုတော့တကယ်တကယ်ကျတော့တတိယောက်ဘာမှမလုပ်နိုင်ခဲ့ဘူးဘာကြောင့်လဲဆိုတော့အဲ့ဒီဝန်ကြီးရာထူးတွေယူထားတဲ့ပါတီတွေအနေနဲ့ကြံ့ခိုင်ပါတီနဲ့ဘာမှတဘောတူထားတာမရှိဘူးဆိုတဲ့အခါကျတော့ဒီကြံ့ခိုင်ပါတီအောက်ကိုရှူရလောပြီးတော့ဒီဝန်ကြီးရဲ့လှုပ်တဲ့အလုပ်တွေတော့ပဲလှုပ်ခဲ့ရတယ်အဲ့တော့တကယ်ပါတီတခုရဲ့နိုင်ငံရေးညီမကျက်တွေနိုင်ငံရေးညီမကျက်တွေလူတိုင်းကြီးအတွက်ဘာလုပ်ပေးရမလဲဆိုတော့ညီမကျက်တွေကြောက်သွားတယ်ပေါ့နော်ဆိုတော့ဒီတင်ငန်းစာမျိုးကိုကျွန်တော်တို့ကယူရမယ်ဝန်ကြီးလောက်တာတဲ့စာရင်ဝန်ကြီးနေရာရခဲ့လို့အဲ့ဒီဝန်ကြီးနေရာကနေတိုင်းပြည်အတွက်ဘာတွေလုပ်နိုင်လဲကျွန်တော်တို့ပါတီတခုရဲ့ညီမကျက်ကိုဘယ်လောက်ထိအကောင့်နဲ့ခေါ်နိုင်မလဲဆိုတဲ့အပေါ်မှာအများကြီးကြည့်ပါတယ
်ဒေါ်အောင်ဆန်းစုကြည်ဟာနိုင်ငံတော်သမ္မတနဲ့ကာကွယ်ရေးဦးစီးချုပ်တို့ဒင်းသားမကပဲတိုင်းသားခေါင်းဆောင်တွေနဲ့လည်းအမြန်ဆုံးတွေ့ဆုံဆွေးနွေးလိုသူဖြစ်ပါတယ်။ရပ်ပိုင်းအတွင်းမှာပဲ NLD နဲ့တိုင်းသားတွေဆွေးနွေးပွဲတွေပေါ်ပေါက်လာနိုင်တယ်ဆိုတဲ့ပြောဆိုသံတွေကြားနေရပါတယ်ခင်ဗျာ။ဒေါ်အောင်ဆန်းစုကြည်ရဲ့ရည်မှန်းချက်တွေအောင်မြင်ရေးအတွက်တပ်မတော်နဲ့ဒေါ်အောင်ဆန်းစုကြည်အကြအစဉ်ပြေချောမောရေးဟာလည်းအရေးကြီးဆုံးအချက်တစ်ခုဖြစ်ပါတယ်။ဦးဆိုင်ညွန့်လွင်ကတော့ဒီကိစ္စဟာပြည်လဲသွားနိုင်တယ်လို့ယူဆပါတယ်။
ကျွန်တော်တင်ပါတယ်ဗျာတပ်မတော်သားတွေလည်းပဲနိုင်ငံချစ်တဲ့အတွက်ဒါလုပ်နေကြပါပဲဆိုတော့နိုင်ငံအတွက်ကိုပထမဦးစားပေးစဉ်းစားမယ်ခုအဖွဲ့အစည်းအတွက်ကိုဒုတိယမှညမှထားပြီးစဉ်းစားမယ်လို့ဆိုတော့အစစ်အစစ်မရှိဘူးလို့ပြောထင်ပါပဲတက်မတော်နဲ့ကျင်ပြေဖို့ဆိုတာကအခု NLD တခုတည်းမဟုတ်ပါဘူးကျန်တဲ့ပါတီတွေရောကျန်တဲ့အဖွဲ့အစည်းတွေအားလုံးတက်မတော်နဲ့ကြည်လည်ဖို့ဆိုတာအများကြီးလိုပါတယ်အခုဖြစ်နေတဲ့တိုက်ပွဲတွေရတော့ကြာကျွန်တော်ဒီယူဆတော့မဖြစ်သင့်ဘူးလို့ထင်ပါတယ်မဖြစ်ပဲထားလို့ရတဲ့အခြေအနေရှိတယ်လို့လည်းကျွန်တော်မြင်ပါတယ
်။ဒေါ်အောင်ဆန်းစုကြည်က MPC မြန်မာငြိမ်းချမ်းရေးဌာနဆောင်ရွက်နေတဲ့ကိစ္စတချို့ကိုဆက်လက်အကောင့်ထဲပေါ်မှာဖြစ်ပြီးတချို့ကိုပြောင်းလဲမယ်လို့ပြောပါတယ်။ဦးလှစောက MPC ရဲ့လုပ်ငန်းတွေထင်သလောက်မအောင်မြင်တာဟာတိုင်းရင်းသားတွေရဲ့ယုံကြည်မှုအပြည့်အဝမရလို့ပဲလို့ဝေဖန်ပါတယ
်။ကျွန်တော်မြင်တာကတော့ဒီ MPC မှာတကယ်ပညာရှင်တွေလည်းရှိကြပါတယ်နော်။ကျွန်တော်ကပြောသဘောလူတိုင်းဒီလိုစကရဆက်ကျင်တာပဲဒါပေမဲ့ MPC ကလုံးဝကိုလွတ်လပ်တဲ့အဖွဲ့အစည်းတက်တော့မဟုတ်ဘူးလက်ရှိအစိုးရရဲ့ဒါ branch တစ်ခုပဲဆိုအခုအစွဲပေါ်တစ်ခုပေါ့လေဒါ share တစ်ခုပဲအဲ့တော့လက်ရှိအစိုးရပေါ်မှာလူတို့အနေနဲ့တော်၎င်းလက်နက်ကင်အဖွဲ့အစည်းတွေအတော်၎င်းယုံကြည်မှုဆိုင်ရာအားနည်းမှုတွေရှိမယ်ဒါပေမဲ့တဖြည်းဖြည်းတည်ဆောက်ရင်းနဲ့တချို့ဟာတွေတော့ရလာတဲ့ပိုင်းတွေလည်းရှိပါတယ်အဲ့တော့ MPC ရဲ့လုံးရဟာဘာတစ်ခုမှမအောင်မြင်ဘူးလည်းပြောလို့တော့မရဘူးဒါပေမဲ့ထင်တယ်လို့ခီးမပေါ့ဘူးဆိုတာတော့ဒါဝန်ခံရမလို့
လတ်တလောအရေးကြီးဆုံးအချက်ကဘာဖြစ်မလဲလို့ဦးဆိုင်ညွန့်လွင်ကို RFA ကမေးခဲ့ပါတယ
်အခုအရေးကြီးဆုံးကချောချောမွေ့မွေ့နဲ့ကျွန်တော်အနာလွဲကြောင်းကြီးပါ အနာလွဲပြောင်းပြီးလို့ရှိရင်တနိုင်ငံလုံးရဲ့ပြုတင်ကြောင်းလေးတွေအများကြီးကျွန်တော်လောက်ရမှာပါမြေသားတင်ရရေးအစပါเนาะပြည်တွင်းငင်းငယ်အဆိုးအများကြီးလုပ်ဖို့လိုပါပဲ
ဒေါအောင်ဆန်းစုကြည်ကတော့မြမပြည်သူတွေဟာအာနာလွှဲပြောင်းရေးသုံးလကြာခီးကိုစည်းကမ်းရှိစွာနဲ့တရားဥပဒေစိုးမိုးရေးကိုဥထိပ်ထားပြီးအေးအေးချမ်းချမ်းတည်တည်ငြိမ်ငြိမ်ဖြတ်သန်းဖို့အသင့်သင့်ပါပဲလို့ပြောပါတယ်ခင်ဗျာ